ဒီနှစ်အစပိုင်းမှာကိုဗစ် -19 ရောဂါဖြစ်ပွားမှုကျဆင်းနေရကနေအခုဒီရောဂါကူးစက်မှုဟာသတင်းခုနှစ်ပတ်ဇက်တိုက်တိုးလာနေတယ်လို့ဒီရောဂါကြောင့်သေဆုံးမှုတိုးနေတာကလည်းသတင်းလေးပတ်ရှိနေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့ Geneva ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် In January and February the world saw 6 consecutive weeks of declining cases We have now seen 7 consecutive weeks of increasing cases and 4 weeks of increasing deaths.
January နဲ့ February လတွေမှာဘာတလို့ဒီယောဂါကူးစက်မှုသတင်း6ပတ်လောက်ဇက်တိုက်ကျဆင်းနေရကနေအခုတော့ကူးစက်မှုတိုးလာနေတာသတင်း9ပတ်ဇက်တိုက်တွေ့နေရတယ်လို့သေဆုံးမှုတိုးနေတာကလည်းသတင်း4ပတ်လောက်ရှိနေပြီလို့ပြောပါတယ်။အာရှနဲ့အရှေ့လယ်ပိုင်းဒေသတွေနိုင်ငံအများပြားမှာဒီယောဂါဖြစ်ပွားသူအတော်တိုးလာနေတာဖြစ်ပြီးဒါဟာကမ္ဘာတလွှားကိုဗစ် -19 ကာဝယ်ဆေးထိုးနှံပြီးသူတန်ပေါင်း980ရှိလာနေတဲ့ကြားကအခုလိုတိုးလာနေတာဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာလူမှုကျန်းမာရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေမှာရှုပ်ထွေးမှုတွေနဲ့အတူပုံမှန်မလုပ်ဆောင်တာတွေကြောင့်အခုလိုကူးစက်မှုရောသေဆုံးမှုပါတိုးလာတာပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးမှာကာဝယ်ဆေးရဖို့ကအရေးကြီးတယ်မှန်ပေမဲ့ကာဝယ်ဆေးထိုးတာတစ်ခုတည်းနဲ့မလုံလောက်ကြောင်းနဲ့ပုံမှန်ဆက်ပြီးလှုပ်ဆောင်ဖို့လိုအပ်တဲ့လူချင်းခက်ခွာခွာနေတာနှာခေါင်းစီးတက်တာယောဂပိုးရှိမရှိစမ်းသပ်စစ်ဆေးတာပိုးရှိသူကိုခြေအားခံတာလိုကျန်းမာရေးဆိုင်ရာလိုက်နာလှုပ်ဆောင်မှုတွေမမေ့ကြဖို့လည်းတတိပေးပါတယ်။အခုချိန်မှာနိုင်ငံအများပြားကအထူးကုသဆောင်တွေမှာလူနာတွေပြည့်စံနေပြီးတိဆုံးမှုတွေတွေ့နေရကြောင်းနဲ့ဒါတွေဟာတကယ်တော့မဖြစ်ခင်ကနေရှောင်နိုင်တဲ့ကိစ္စမျိုးဖြစ်တာကြောင့်တတိထားကြဖို့လည်းနှိုးဆော်ပါတယ်။